တ္တမနေ့အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နဲ့6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10953ညာမှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်အာရောတెంပရာမန်လာဗန်ကျမ်းမာခြင်းသည်လူသားရင်းအတွက်အဓိကအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆိုင်နေကန္တာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာရှိနေတဲ့I'm as a big and we
are ပတ္တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမိဝဲစားတော့ကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမိဝဲစားတော့ကြတဲ့အခါစားတော့မှုမမှန်ကန်တာတွေစားတော့မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတော့သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ချက်အတမှထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။သောတရှင်များရှင်ဒီကနေ့မှာကတွင်းတောင့်တမှုကိုထိန်းချုပ်ခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်။သောတာရှင်များရှင်။အာဒံနဲ့ဧဝတို့ဟာတင့်တယ်တဲ့အစင်းတရံနဲ့ပြည့်စုံရုံသာမကဘူး။အစ်စ်အချိုးကျနာပြီးတော့လှပခံ냐မှုမှာစုံလင်တဲ့သူတွေဖြစ်ပါတယ်။အဲ့ဒီဇနီးမောင်နှံဟာအပြစ်ကင်းပြီးကျမ်းမာရေးနဲ့လည်းပြည့်စုံတယ်။ဒီနေ့ခေတ်လူသားတွေရဲ့အခြေအနေနဲ့အင်မတန်မှကွာခြားလာပါတယ်။တင့်တယ်ချင်းတွေဟာကွဲပြောက်နေပြီးစုံလင်တဲ့ကျမ်းမာရေးကိုမတွေ့ရတော့ပါဘူး။ကျမတို့ကြည့်တဲ့နေရာတိုင်းမှာယောဂဗျာတွေကိုအင်္ဂါချွတ်ရွေးမှုတွေနဲ့မိုက်မဲဆိုးသွမ်းမှုတွေကိုသာတွေ့ရတယ်။အံ့ဩဖွယ်ကောင်းတဲ့အဲ့ဒီနှိမ့်ချမှုတွေရဲ့အကြောင်းရင်းကိုစုံစမ်းကြည့်လိုက်တဲ့အခါမှာအေဒင်ဥယျာဉ်ကိုပြန်ပြီးတော့ကြည့်ဖို့ကျမတို့ကိုဖျားသခင်ကညွန်ကြားတော်မူပါတယ်။မစားစေုံသာမကဘူးထိတောင်မှမထိစေလိုတဲ့အပင်ရဲ့အသီးကိုစားဖို့ဧဝဟာမွေရဲ့လှည့်ပြားမှုကိုခံခဲ့ရတယ်။ဧဝမှာပျော်ရွှင်မှုခံစားနိုင်တဲ့အရာတွေရှိနေတယ်။သူမရဲ့ပတ်လည်မှာအတိမျိုးစုံရှိနေပါတယ်။ဒါပေမဲ့ဥယျာဉ်အတွင်းမှာရှိတဲ့စိတ်ရှိတိုင်းစားခွင့်ပြုထားတဲ့အသီးတွေထက်မစားဖို့တားမြစ်ထားတဲ့အသီးကိုစားချင်စိတ်ပိုးပြီးတော့ပြင်းထန်ခဲ့တယ်။သူမဟာမိမိရဲ့ဆန္ဒကိုမချုပ်တီးနိုင်ခဲ့ပါဘူး။အဲ့ဒီအတွက်ကြောင့်သူမဟာအဲ့ဒီအသီးကိုစားခဲ့ရုံသာမကဘူး။သူမရဲ့ဩဇာညောင်းမှုကြောင့်ခင်ပွန်းဖြစ်သူဟာလည်းစားမိခဲ့တဲ့အတွက်နှစ်ဦးစလုံးအပေါ်ကိုကြိမ်ချင်းအမင်္ဂလာကြောက်ရောက်ခဲ့ပါတယ်။သူတို့ကျူးလွန်ခဲ့တဲ့အပြစ်ကြောင့်ဒီကဘာကြီးဟာလည်းကြိမ်ချင်းအမင်္ဂလာကိုခံယူခဲ့ရတယ်။အပြစ်မှာကြဆုံးတဲ့အဲ့ဒီအချိန်ခါကစပြီးမချုပ်တီးမှုတွေဟာပုံစံအမျိုးမျိုးနဲ့တည်ရှိခဲ့တယ်။ကတွင်တောင်းတမှုကကြိုးချောင်းဆင်ခြင်စိတ်ကိုထိန်းချုပ်ခဲ့တဲ့အတွက်လူသားတွေဟာဖြစ်ပေါ်လာမဲ့အကျိုးဆက်တွေဟာပြောလောက်အောင်ဆိုးရွားမှုမရှိပါဘူးလို့ကြွားဝါပြီးဖျားသခင်ရဲ့တားမြစ်ချက်တွေကိုအလေးမထားတော့ဘဲဧဝလိုစာရန်ရဲ့လှည့်ပြားမှုအောက်မှာနားမထောင်ခြင်းလမ်းစဉ်ကိုလိုက်ရှောင်နေကြပါတယ်လူသားမိသားစုဟာကျမ်းမာရေးစည်းမျဉ်းတွေကိုချိုးဖောက်ပြီးတော့အရာခတ်သိမ်းမှအလွန်အကျူးကျင့်ဆောင်ခဲ့ကြတယ်ဒါကြောင့်ယောဂဗျာတွေဟာတဖြည်းဖြည်းတိုးပွားများပြားလာပါတယ်အကျိုးတရားများဟာအကြောင်းတရားရဲ့နောက်မှာထက်ကြမကွာလိုက်နေပါတော့တယ်။သောတရှင်များရှင်ဘုရားရှင်ဒုတိယအကြိမ်ကြွလာတော်မူမည်ကလေးမှာဒီလောကမှာထင်ရှားနေမဲ့နှမိတ်လက္ခဏာတွေနဲ့ဆက်လျင်းပြီး ခရစ်တော်ဟာတန်လွင်တောင်ထက်မှထိုင်ပြီးတော့တမန်တော်တွေကိုသွန်သင်တော်မူခဲ့တယ်။ဒါကတော့လူသားဟာကြွလာတဲ့အခါမှာနောအေးလက်ထက်မှာဖြစ်တယ်လို့ဖြစ်လိမ့်မယ်။ရေလွှမ်းမိုးခြင်းမဖြစ်မီကာလမှာနောအေးဟာတိမောထဲကိုဝင်နေနေတိုင်အောင်လူတွေဟာစားတော့တဲ့ထိမ်းများဆုံးဖက်နေတယ်။ရေလွှမ်းမိုးခြင်းရောက်တဲ့အတွက်ကြောင့်လူခတ်သိန်းတို့ကိုတုတ်တင်ပယ်ရှင်းသည့်တိုင်အောင်တတိမိနေကြသလိုပဲလူသားကြွလာကနေအချိန်မှာဖြစ်ပါလိမ့်မယ်။နောအေးအချိန်ကဒီကဘာကြီးကိုပြစ်ဒဏ်စီရင်စေတဲ့ပြစ်မှုမျိုးဟာဒီနေ့ခေတ်မှာလည်းပဲတည်ရှိနေပါတယ်။လူသားအပေါင်းဟာအစာကျူးတာတွေအတောက်ကျူးတာတွေအခြေထိဒီနေ့မှာစားတောင့်နေကြတယ်။မှားရွေးနဲ့ကတွင်တောင့်တမှုကိုအလိုလိုက်ခြင်းဆိုတဲ့နေရာတကမှာစိုးမိုးနေတဲ့အဲ့ဒီအပြစ်ဟာနောအေးအချိန်မှလူသားတွေရဲ့အာသာရမက်တွေကိုတောက်လောင်စေတဲ့ဇာရိတ်တပြက်ပြားမှုတွေကိုနေရာတကမှာနှံ့ပြစေခဲ့တယ်။အကြံဖက်မှုတွေနဲ့အပြစ်ကျူးလွန်ခြင်းတွေဟာကောင်းကင်နိုင်ငံကိုနားပေါက်စေတဲ့တိုင်အောင်ကြီးမားခဲ့ပါတယ်။ကိုကျင့်တရားညဉ့်ဉန်းမှုတွေကိုအဆုံးမှရေအားဖြင့်ဆေးကြောပြီးကဘာကြီးကိုတန့်စင်စေခဲ့တယ်။ရာဇဝတ်မှုကျူးလွန်ခြင်းကိုနှိမ့်ချเสียတခုလိုဖြစ်လာစေဖို့အဲ့ဒီလိုအပြစ်တွေဟာတောတော်မျိုးသားတွေရဲ့ကိုကျင့်တရားဆိုင်ရာခံစားမှုကိုထုံထိုင်းစေခဲ့တယ်။ဒါကြောင့်ဒီလောကသားတွေအတွက်ခရစ်တော်သတိပေးခဲ့တာကတော့လောတလက်ထက်မှာလူများတို့ဟာစားတော့ရောင်းဝယ်ပြီးစိုက်ပျိုးပြီးတော့အိမ်ဆောက်လက်နေသလိုပဲလောတဟာတောတို့မြို့မှာထွက်တဲ့နေ့မှာကောင်းခင်မှာကန့်နဲ့ရောတဲ့မင်းဘိုးရွာပြီးအဲ့ဒီလူအပေါင်းကိုတုတ်တင်ပယ်ရှင်းသလိုလူသားပေါ်ထွန်းတဲ့နေ့မှာလည်းဖြစ်လိမ့်မယ်လို့ဖော်ပြထားတယ်။ခရစ်တော်ဘုရားဟာကျမတို့အတွက်ဒီမှာအရေးကြီးတဲ့သင်ခန်းစာတစ်ခုကိုခြံထားခဲ့တယ်။စားတော့ချင်းကိုပဋ္ဌာဏထားခြင်းရဲ့အန္တရာယ်ကိုကိုရောရှင်ဟာကျမတို့ရှေ့မှာချပြထားတယ်။ဒါအပြင်ကတွင်တောင့်တမှုကိုချုပ်တီးမှုကင်းမဲ့စွာလိုက်စားခြင်းရဲ့ဆိုးကျိုးတွေကိုလည်းဖော်ပြထားတယ်။ကိုကျင့်တရားဆိုင်ရာတကူးတွေအားနည်းလာတာနဲ့အမျှအပြစ်ကိုအပြစ်လို့မမြင်နိုင်တော့ဘူး။အလိုရမက်တွေဟာစိတ်ကိုထိန်းချုပ်ထားတဲ့အခါမှာရာဇဝမှုတွေကိုတော့မှဂရုမထားကြတော့ဘဲအဆုံးမှာကောင်းမြတ်တဲ့နိယာမစည်းကမ်းတွေကိုခြေဖြတ်ပြီးထာဝရဘုရားသခင်ကိုမထီမဲ့မြင်ပြုလာတတ်ကြတယ်။ဒီအရာအားလုံးဟာအစာကျူးခြင်းအတောက်ကျူးခြင်းရဲ့ရလတ်တွေဖြစ်တဲ့ဆိုတဲ့အကြောင်းကိုခရစ်တော်ဘုရားဒုတိယအကျဉ်းကြွလာခါနီးမှာအဲ့ဒီအခြေအနေမျိုးရှိလိမ့်မယ်ဆိုတဲ့အကြောင်းအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင်
စကြောလေးစီတစ်ခေါက်တော့ပြန်ရောက်စီခြင်းခရနီတောင်ပေါ်သက်စွန်သူကြောင်းလေးတို့ရေရှုသခင်လူတွေအတွက်သူလေးပြီးကဘူလောင်နဲ့ဒုနှလုံးနာစီသက်ကိုစတေကရွေးနှုတ်ခဲ့ခဲ့သက်ပေးခဲ့ပြီလေပါလူတွေအတွက်သူလေးပဲလူညှို့ရှာတဲ့ပြင်ငယ်တွေကယုံတွေ့ရအောင်လို့သဆောင်ကတည်တည်ခံခဲ့လင်းတရားကိုပေးဝေမှာလို့မေတ္တာရှင်အော်သစ္စာရှင်တို့ဘွားမျောလင့်ချက်တွေသူပြေစီကတက်ဖို့ထာဝရမြေစီသည်ပြည့်ရနိုးတဲ့နိခာယုံထွဲဆိုယုံမြတ်နိုင်တန်ရာလေမာရင်ဝဲနေကြတယ်ခင်းစေတကူမာလူတွေအတွက်သူလေးပေးကပူလောင်တဲ့ဒုနှလုံးသားစီတဲ့
ဒေါက်တာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော့ရတမဆရာဦးတင်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်နားတော်တာရှင်ရင်ခွန်အာယူကြပါစို့
ောမိတ်ဆွေများယနေ့ဆက်လက်ပြီးတော့မိတ်ဆွေတို့နဲ့အတူပြန်လည်တွေ့ဆုံရတဲ့အတွက်ကြောင့်ထူးပဲဝမ်းမြောက်လာပါတယ်။ယနေ့ခရစ်စမတ်ရာသီဖြစ်တဲ့အတွက်ကြောင့်ခရစ်တော်ရဲ့မွေးဖွားခြင်းနဲ့ပတ်သက်ပြီးတော့ခရစ်တော်အကြောင်းတွေကိုပဲဆက်လက်ပြီးတော့ပြောပြသွားခြင်းပါတယ်။ယနေ့ခရစ်တော်အကြောင်းကိုပြောပြမယ့်ရာဇဝင်ကတော့သခင်ယေရှုယောဟန်ထံမှနှစ်ချင်းမင်္ဂလာပေးခြင်းဆိုတဲ့သတင်းစကားကိုဆက်လက်ပြီးတော့ဝင်ငှသွားမှာဖြစ်ပါတယ်။ရှမသက်ခရစ်ဝင်ခန်းကြီးသုံးငယ်406ဆက်သုံးငယ်ဆက်ခွန်မှာတို့ရှိရင်တွေ့နိုင်ပါတယ်။ဒါကြောင့်ယောဟန်တို့ရှိရင်ကလအုပ်မွေးအဝတ်ကျန်းကိုဝတ်ပြီးတော့တရေခါပန်းကိုစီးထားတယ်။သူဟာကြိုင်းကောင်ကိုစားပြီးတော့ပြားရည်ကိုတောက်တယ်။တိုင်းပြည်တစ်ပြည်လုံးကလူတွေရာတို့ရှိရင်ယောဟန်ထံလာကြတယ်။ယေရုရှလင်မြို့သားတွေယူဒတစ်ပြည်လုံးနဲ့ယော်ဒန်မြစ်ဝန်းဒေသတလျှောက်တွေမှာတို့ရှိရင်သူ့တံကိုလာကြတယ်။ယောဟန်ရဲ့ရှေ့မှာတို့ရှိရင်သူတို့ရဲ့အပြစ်တွေကိုဖျားသခင်ထံဝင်ခံကြတယ်အဲ့ဒီချိန်မှာသခင်ယေရှုဟာတို့ရှိရင်တော့ဂါလိလဲပြည်ကနေလာခဲ့တယ်ယော်ဒန်မြစ်ထဲမှာဆိုချင်းနှစ်ချင်းမင်္ဂလာခံယူဖို့ရန်အတွက်ယောဟန်ကိုပြောတယ်ဒါပေမဲ့ယောဟန်ကတော့ကိုတော်သားလျင်ကျွန်ုပ်ကိုနှစ်ချင်းပေးရမှာလို့ပြောလိုက်တယ်ဒါပေမဲ့သခင်ယေရှုကတော့ဖခင်သခင်လှုပ်စေလိုတဲ့လုပ်ငန်းကိုလိုက်နောက်ဆောင်ရွက်ကြရမှာဖြစ်လို့ငါ့ကိုအခုပဲနှစ်ချင်းပေးပါလို့ပြောလိုက်ပါတယ်ယောဟန်ကလည်းယေရှုကိုနှစ်ချင်းမင်္ဂလာပေးလိုက်တယ်။နှစ်ချင်းမင်္ဂလာကိုခံယူပြီးတဲ့အခါမှာဆိုရှင်မြစ်ထဲကနေတက်လာတဲ့အခါမှာမိုးကောင်းကင်ဟာဆိုရှင်ရုတ်တရက်ဖွင့်ဟသွားပြီးတော့ဖခင်သခင်ရဲ့ဝိညာဉ်ဟာဆိုရှင်တော့ဂျိုးငဲ့ကဲ့သို့เนาะသခင်ယေရှုပေါ်ကိုဆင်းသက်လာပါတယ်။အဲဒီနောက်မှာဆိုရှင်ဖခင်သင်ဟာဆိုရှင်ကောင်းကင်ကနေပြီးတော့အီသူကငါဤချစ်သားဖြစ်၏သူကငါနှစ်သက်ဤလို့မိန့်တော်မူပါတယ်ချစ်တော်မိတ်ဆွေဒါကြောင့်သခင်ယေရှုဟာတို့ရှိနှစ်ချင်းမင်္ဂလာခံယူပေးတာနဲ့ဖခင်သခင်ဟာတို့ရှိဒီလူကတို့ရှိဖခင်သခင်ဟာသူ့ရဲ့သားတော်ဖြစ်ကြောင်းကိုကောင်းကင်ကိုဖွင့်ပြီးတော့ကြင်ညာလိုက်ပါတယ်နော်ဤသူကငါဤချစ်သားပေဒီသူကငါနှစ်သက်ဤဆိုပြီးတော့ဖခင်သခင်အတန်ပြုတ်တဲ့အတန်နဲ့တခါတည်းဝိညာဉ်တော်နဲ့တခါတည်းလှုပ်ဆော်ပြီးတော့အတန်ပြုတ်လိုက်ပါတယ်ဒါကြောင့်သခင်ယေရှုဟာတို့ရှိရင်နှစ်ချင်းမင်္ဂလာခံယူပြီးသွားတဲ့ခါမှာဖခင်ရဲ့သားဖြစ်သွားပြီ။ဖခင်ရဲ့သားဖြစ်တဲ့အတွက်ကြောင့်သခင်ယေရှုဟာတို့ရှိရင်ရှမာကုခရမ်းကြီးလေးငယ်1ကနေမှ17ကိုကြည့်လိုက်မယ်ဆိုရင်တော့သခင်ယေရှုစုံစမ်းသွေးဆောင်မှုတွေခံရတယ်။သခင်ယေရှုမှာတို့ချေအလွန်ထူးဆန်းတဲ့တကူရှိတယ်။သူ့ရဲ့လုပ်ငန်းကိုမစခင်မှာပဲစာတန်ကသခင်ယေရှုကိုဖခင်သခင်ရဲ့စကားကိုနားမထောင်စေပဲသူ့စကားကိုနားထောင်ဖို့ရန်အတွက်စူးစမ်းလှုပ်ဆောင်တယ်အဖြစ်ပြကတော့ဒီလိုဖြစ်ပါတယ်ချစ်တော်မိတ်ဆွေထာဝရဘုရားရဲ့ဝိညာဉ်တော်ဟာတို့ချင်းသခင်ယေရှုကိုတိတ်ဆိတ်ငြိမ်သက်တဲ့တဲကန္တရကိုခေါ်ဆောင်သွားခဲ့တယ်သခင်ယေရှုဟာတို့ချင်းရက်40လုံးလုံးနေရောညပါအစာမစားဘဲနဲ့နေခဲ့တယ်သူဟာအလွန်ပဲစားလုံနေတယ်အဲ့ဒီနောက်မှာတို့ချင်းစာတန်ကသူ့ကိုသွေးဆောင်ဖျားယောင်းတယ်စာတန်ကဘာပြောလဲဆိုတော့သင်ဟာဘုရားသခင်ရဲ့သားတော်ဖြစ်တယ်ဒီကြောက်တုံးတွေကိုမုံဖြစ်အောင်ဘာဖြစ်လို့မလုပ်တလဲလို့သခင်ယေရှုကိုမေးတယ်။ဒါပေမဲ့သခင်ယေရှုကတော့တန်ရှင်သောကျမ်းစာတော်မြတ်ကပြောတယ်။ငါတို့ကတော့ရှင်မုံနဲ့ပဲအသက်ရှင်ဖို့မဟုတ်ဘူး။ဖခင်သခင်ရဲ့စကားကိုနားထောင်ပြီးတော့တက်ရှင်ရမယ်လို့ပြန်လည်ပြီးတော့ဖြေချလိုက်ပါတယ်။အဲ့ဒီနောက်မှာစာတန်ကတော့သခင်ယေရှုကိုယေရုရှလင်မြို့ဗိမာန်တော်ရဲ့ထိပ်ဖျားပေါ်သို့ခေါ်ဆောင်သွားပြီးတော့သင်ဟာဖခင်သခင်ရဲ့သားတော်ဖြစ်တယ်။အောက်ကိုခုံချပါ။တန်ရှင်သောကျမ်းသာတော်မြတ်ကဖခင်သခင်ဟာမိမိရဲ့ကောင်းခင်တမန်များအားသင်ကိုချီးပင့်ဖို့ရန်အတွက်အမိန့်ပေးလိုက်မယ်။ဒါကြောင့်သင်ထိခိုက်နာကျင်မှာမဟုတ်ဘူးလို့ပြောတယ်။ဒီချိန်မှာသခင်ယေရှုကလည်းတမန်ကျမ်းစာတော်မှာလို့ရှိရင်သင်ရဲ့ဖခင်သခင်ထာဝရဘုရားကိုစုံစမ်းခြင်းမပြုရလို့ရေးထားတယ်လို့ပြန်ဖြေလိုက်ပါတယ်။အဲ့ဒီနောက်စာတန်ဟာတို့ရှိသခင်ယေရှုကိုဘယ်ကိုပြန်ခေါ်သွားလဲဆိုတော့အလွန်မြင့်မားတဲ့တောင်ပေါ်ကိုခေါ်သွားတယ်။လောကနိုင်ငံရှိသမျှအဲ့ဒီနိုင်ငံတွေရဲ့ကြီးကျယ်မြင့်မြတ်တာတွေကိုသခင်ယေရှုကိုပြတယ်။ပြီးတဲ့အခါမှာတို့ရှိရင်သင်ဟာငါ့ကိုဥညွတ်ရှ िख ိုးမယ်ဆိုရင်အဲ့ဒီအရာအလုံးကိုသင်ကိုငါပေးမယ်လို့ပြောတယ်။ချစ်တော်မိတ်ဆွေသခင်ယေရှုကတော့အချင်းစာတန်ငါထံကထွက်သွားပါသင်ဤဖျားသခင်ထာဝရဖျားကိုသာဝေပြုရမယ်ထိုအရှင်ရဲ့အစီကိုသာခံရမယ်လို့တမန်ကျမ်းစာကပြောထားတယ်လို့ပြန်ဖြေလိုက်ပါတယ်အဲ့ဒီနောက်မှာတော့စာတန်လဲက ိုတော်ထံကနေမှထွက်သွားခဲ့တယ်။ကောင်းကင်တမန်များရောက်လာပြီးတော့ကိုတော်ကိုကြိစုမဆာကြတယ်။ချစ်တော်မိတ်ဆွေကျွန်တော်တို့လောကရန်တရားကြီးကိုကြံ့ကြံ့ခံရင်ဆိုင်နိုင်ဖို့ရန်အတွက်သခင်ခရစ်တော်ကဆိုလို့ရှိရင်နှစ်ချင်းမင်္ဂလာခံယူပေးတာနဲ့ပဲเนาะကျွန်တော်တို့အားလုံးအတွက်ရက်ပေါင်း40နေရောညပါအစာရှောင်ဆုတောင်းခဲ့တယ်။အဲဒီလိုမျိုးသူ့ရဲ့ဘဝတက်တာမှာကြံ့ကြံ့ခံပြီးတော့ရင်ဆိုင်တိုက်လိုက်နိုင်ဖို့ရန်အတွက်လောကရဲ့မှောင်မိုက်ကြီးကိုဖြိုခွင်းနိုင်ဖို့ရန်အတွက်လောကမှာရှိတဲ့လူသားတွေရဲ့ဒုက္ခကိုကယ်တင်နိုင်ဖို့ရန်အတွက်သခင်ယေရှုကရက်ပေါင်း40အစာမစားပဲနဲ့အစာရှောင်ပြီးတော့ဖျားနဲ့တူလက်တွဲခဲ့တယ်။အဲဒီလိုအားနဲ့ချိန်နေတဲ့အချိန်ခါမှာဆိုရှင်အားနဲ့ချက်ကိုအမြဲတမ်းလိုက်ပြီးတော့ရှာဖွေနေတဲ့စာတန်ကတော့ဘယ်အလွတ်ပေးမလဲ။သခင်ယေရှုကိုစာတန်ကနီလန်ပေါင်းညောင်များစွာသုံးပြီးတော့စုံစမ်းသွေးဆောင်ခဲ့တာတွေ့ရပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေကျွန်တော်တို့အတွက်ကျွန်တော်တို့အပြစ်သားတွေအားလုံးကိုချစ်တဲ့ဘုရားသခင်ကဒီကမ္ဘာလောကကိုလူစားတိလန်ခံယူတဲ့ခါမှာသူကပန်းမွေ့ရာရွှေကော်စောပေါ်မှာရှောက်ပြီးတော့လာရောက်ပြီးတော့ကျွန်တော်တို့ကိုကယ်တင်ခဲ့တာမဟုတ်ဘဲနဲ့လောကရဲ့ဖိစီးမှုဒုက္ခတွေကနေမှဒီဒုက္ခကြားတွေကိုဖြတ်ကျော်ပြီးတော့ကျွန်တော်တို့အတွက်အကောင်းဆုံးလာရောက်အသက်ရှင်ပြီးတော့ကယ်တင်ခဲ့တဲ့ဘုရားဖြစ်တယ်ဆိုတာကိုယနေ့ကြားနာသူအားလုံးသိရမှာဖြစ်ပါတယ်။ဤသတင်းစကားကိုသိရှိနားလည်တဲ့အခါမှာသခင်ယေရှုကိုကျွန်တော်တို့ရဲ့နှလုံးသားထဲမှာယနေ့ပဲဖိတ်ခေါ်ပြီးတော့ကျွန်တော်တို့ရဲ့အသက်တာကိုစက္ကန့်အံ့နိုင်ပြီးတော့ကိုတော်ရဲ့မေတ္တာကိုကျွန်တော်တို့တစ်ခါတည်းသိရှိနားလည်ပြီးတော့ဂုဏ်တော်ကိုချီးမွမ်းကြပါလို့ဆုတောင်းဆန္ဒပြုနေနေကုန်းချုပ်ပါတယ်။အားလုံးကိုဖျားကောင်းကြီးချပေးပါစေ။ခိတ္တကနာဆုတောင်းကြပါစို့။ထက်ကောင်းငင်ပေါ်၌တရှိတော်မူသောဖဖျား။ကိုရောသည်ကျွန်တော်တို့ရဲ့လောကရန်တရားကြီးလောကကဘာကြီးကိုလာခဲ့တဲ့ခါမှာကိုရောသည်စီးစိမ်အားလုံးကိုစွန့်လွတ်ပြီးတော့လောကရဲ့ဖိစီးနှိပ်စက်မှုလောကရဲ့ဒုက္ခစီးစိမ်တွေကိုအပြည့်အဝခံစားပြီးတော့ကျွန်တော်တို့ကိုကယ်တင်ခဲ့တဲ့ဖျားဖြစ်ပါတယ်။ဒါကြောင့်ကိုရောရဲ့မေတ္တာတော်သည်ကြီးမားကြောင်းကိုသားမျိုးတို့သည်သိရှိတဲ့ခါမှာယနေ့ပဲမိမိတို့သည်ကိုရောရဲ့ကိုဖိတ်ခေါ်ပြီးတကားလားကိုယ်ရဲ့မေတ္တာတော်ကိုလက်ချိုးရည်တွက်ပြီးတော့ကိုရဲ့ဂုဏ်တော်ကိုချီးမွမ်းရည်တွက်ခြင်းအပြင်ထောပနာပြုနိုင်သောသာသမီတည်တည်ဖြစ်ဖို့ရန်အတွက်မာတော်မီအကြောင်းတပိုက်တော်တော်သခင်ခရစ်တော်၏နာမတော်ကိုမြည်ပြီးစတောင်းပါလေဖပါဗျာ
တွေ့လမ်းမှမသိသူတွေ့တဲ့တကယ်စိတ်အေးဖို့ဘဝ ဝါကိုရှုံးတဲ့မြေတွန်းတွဲမျောလင်းချင်းကင်မဲ့သူကိုအံပွဲမှုကိုပြုတဲ့မြောင်းကိုတော်ကိုကြီးမွန်းပြီးဟု
ဒီမှာလေတို့အားလုံးကျမ်းမာပျော်ရွှင်မှုအပေါင်းကိုပြုဝကြပါစေလို့ဆန္ဒပြုလိုက်ပါရခွေတူလေးတူမလေးတို့ရေခရစ်တော်မွေးဖွားတဲ့လရာသီမှာခရစ်မတ်ပုံပြင်လေးတွေကိုနားထောင်ကြရအောင်နော်ဒီနေ့တော်လေးလှလှပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့ခရစ်မတ်ခေါင်းလောင်းတန်ဆိုတဲ့ပုံပြင်လေးပေါ့ကွယ်တူလေးတူမလေးတို့ရေခရစ်ယန်ဖျားเจ้าတွေကိုကြည့်မယ်ဆိုရင်အမြင့်ဆုံးနေရာခြုံခြုံကိုတွေ့ရတာပေါ့ကွယ်အဲ့ဒီအမြင့်ဆုံးနေရာဟာခေါင်းလောင်ဆွဲထားတဲ့နေရာပေါ့ဒီလိုနဲ့ဖျားเจ้าတကြောင်းမှာပေါ့ကွယ်ခေါင်းလောင်ကိုဆွဲထားတာနှစ်ပေါင်းတော်တော်ကြာပြီပေါ့ကွယ်ခရစ်မတ်ချိန်ခါရောက်တိုင်းခရစ်မတ်တချင်းတန်တာလေးတွေအမြဲထိုးပေးပြီးတည်ကျူးပေးရတယ်တနေ့တော့ခေါင်းလောင်ကြီးဟာအသက်ကြီးတော့အသံမမြည်တော့ဘူးပေါ့ကွယ်တူလေးတူမလေးတို့ရေအဲ့ဒီခေါင်းလောင်ကြီးရဲ့နေရာမှာတခြားခေါင်းလောင်းတစ်လုံးအစ်စ်ထပ်မံဆွဲထားရတာပေါ့ခေါင်းလောင်းတစ်လေးကခရစ်တော်မွေးနေ့ရောက်တော်မယ်ငါဘာလုပ်ရမလဲခရစ်တော်မွေးနေ့တချင်းငါဘယ်လိုထိုးပေးရမလဲခရစ်မတ်လရောက်မှပဲငါစပြီးတာဝန်ယူရတယ်ဆိုပြီးညှဉ်းညူနေတာပေါ့ဒါနဲ့ခေါင်းလောင်းကြီးကအတွေ့အကြုံရှိပြီးသားဆိုတော့ခေါင်းလောင်းတစ်လေးညှဉ်းညူတယ်လဲကြားရောကိစ္စမရှိပါဘူးကွာမပူပါနဲ့ခရစ်မတ်ချိန်ရောက်ရင်မင်းသိလိမ့်မယ်အဲ့ဒီတော့မှဘာတချင်းဘယ်လိုခရစ်တော်မွေးနေ့တချင်းတန်ထိုးပေးရမလဲဆိုတာသိသွားလိမ့်မယ်လို့အားပေးတဲ့ကွယ်ဒီလိုခေါင်းလောင်းကြီးကပြောတော့ခေါင်းလောင်းတစ်လေးလဲစောင့်နားထောင်တာပေါ့သူရဲ့ခေါင်းလောင်းစင်ကနေပြီးလမ်းကိုကြည့်တယ်လူတွေသွားလာလှုပ်ရှားတာတွေ့တယ်ညအချိန်ရောက်တော့လမ်းတွေမှာမီးလင်းလာတာတွေ့တယ်အိမ်တွေမှာရှိတဲ့အလင်းတွေလဲလမ်းကိုလင်းစေတယ်လေကားတွေရဲ့အလင်းရောင်ကြောင့်လဲလမ်းမီရရှိတာပေါ့ခေါင်းလောင်းလေးကဒါကိုကြည့်ပြီးလူတွေပြောဆိုနေကြတာကိုနားထောင်နေကြတာပေါ့လူတွေကခရစ်တော်မွေးဖွားတဲ့အကြောင်းပြောနေတော့ခေါင်းလောင်းဘယ်လိုမြည်အောင်တီးဖို့နားထောင်နေတာပေါ့ကွယ်ဒူလေးဒူမလေးတို့ရေခဏကြာတော့အဖိုးကြီးတူအထုပ်ကလေးတွေလက်ထဲကအများကြီးယူလာပြီးအဖိုးပြောစံကိုခေါင်းလောင်းလေးကကြားတယ်ဘယ်လိုလဲဆိုရင်ဒီကစားစရာလေးတွေကိုကလေးလေးတွေကိုပေးရင်ဝမ်းသာကြမှာပဲလို့ပြောပြီးဝမ်းသာအားရရီမောတဲ့ကွယ်ခဏကြာတော့ကလေးတွေတစုចောင်းကနေရီမောပြီးပြန်လာကြတဲ့ကလေးလေးတယောက်ကငါတို့မိသားစုကတောင်းတလုံးထဲမှာပစ္စည်းတွေထည့်ပြီးငါတငယ်ချင်းအဖေနေမကောင်းလို့အလုံးမလုံးနိုင်တဲ့အိမ်ကိုသွားပေးမယ်ဆိုပြီးပြောတံကိုခေါင်းလောင်းလေးကြားပြန်တဲ့ကွယ်တူလေးတူမလေးတို့ရေခဏကြာပြန်တော့မိခင်တယောက်ဟာပြုံးပြီးလမ်းလျှောက်လာတယ်။လက်ထဲမှာစားစရာတွေအများကြီးပေါ့ကွယ်။ဘာပြောလိုက်လဲဆိုတော့ငါရဲ့အဘိုးအဘွားတွေ၊သားသမီးတွေ၊ခင်ပွန်းတွေအတွက်လက်ဆောင်ပေးရမှာဖြစ်လို့သိဝမ်းသာတာပဲဆိုပြီးပြုံးပြုံးရွှင်ရွှင်ပြောတဲ့ကွယ်။နောက်တော့ငွေကြီးနှစ်ယောက်လမ်းလျှောက်လာပြန်ရောတဲ့ကွယ်။ခေါင်းလောင်းသစ်လေးဟာသူတို့ပြောတဲ့အတန်ကိုနားစွန့်လိုက်ပြန်တာပေါ့။သူတို့ဘာတွေပြောမလဲဆိုတာလည်းပဲတီတီချာချာဂယုဆိုင်နေတာပေါ့ကွယ်သူတို့ဘာတွေပြောလိုက်တလဲဆိုတော့သူတို့လက်ထဲမှာပါတဲ့ကစားစရာတွေကိုတငယ်ချင်းတွေကိုပေးမယ်ဆိုပြီးရီရီမောမောပြောဆိုပြီးတော့လမ်းလျှောက်သွားတာကိုတွေ့ရတယ်ကွယ်ဒူလေးဒူမလေးတို့ရေနောက်ဆုံးခရစ်တော်မွေးနေ့ပွဲတော်ရောက်တဲ့နေ့မှာခေါင်းလောင်းတစ်လေးဟာခရစ်မတ်ခေါင်းလောင်းတန်ကိုဘယ်လိုထိုးရမလဲဆိုတာသူသိသွားတယ်ကွယ်အဲ့ဒီနေ့လဲရောက်ရောလူတွေကခေါင်းလောင်းတံကိုနားထောင်ကြတာပေါ့ကွယ်ဘယ်လိုခေါင်းလောင်းထိုးတယ်လဲဆိုတော့ခရစ်မတ်မှာချစ်ချင်းမြတ်တာခရစ်မတ်မှာချစ်ချင်းမြတ်တာဆိုပြီးตาရတဲ့အတန်နဲ့ထိုးတာပေါ့တခြားခေါင်းလောင်းတွေလည်းချစ်ချင်းမြတ်တာနဲ့ပြည့်ဝတဲ့အတန်လေးတွေမြည်ကြတာပေါ့ကွယ်ခရစ်မတ်မှာချစ်ချင်းမြတ်တာနဲ့ပြည့်ဝတဲ့ခေါင်းလောင်းမြည်တဲ့လေးတွေဖြစ်လာတာပေါ့ တူလေးတူမလေးတို့လည်းခရစ်မတ်မှာချစ်ချင်းမြတ်တာပြည့်ဝတဲ့တချင်းလေးတွေတီးဆိုနိုင်ကြပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါရယ်ကွယ်တူလေးတူမလေးတို့ရေဒီနေ့ခရစ်မတ်ခေါင်းလောင်းတန်ဆိုတဲ့ပုံပြင်လေးကိုနာတော်တာစီရင်ရွှင်လန်းချမ်းမြေ့ကြပါစေကွယ်တော်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသည်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါလေဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင်ပေးမှာဖြစ်ပါလိမ့်ရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဒါ့ဒိတော့အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေတဲ့ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များပါတော့39963 986 1216ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 1669တို့ဆက်သွယ်မြင်နေနိုင်ပါတယ်ရှင်
။ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော့တာဆင်ခဲ့ကြတော့ဒေါက်တာရှင့်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ယေရှုတင်ပါတယ်ခင်ဗျာ။